မြန်မာနိုင်ငံမှာဆက်အနာသိမ်းနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကပ်ရောဂါကြောင့်နေရဆုံးခွာရသူတွေတိတိကျကျတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of
အာဆီယံတရုတ်ထိပ်သီးအစည်းအဝေးမှာမြန်မာအနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုဖိတ်ကြားရေးတရုတ်အထူးတန်တမန်ဆွန်ကော်ရှန်ကကြိုးပမ်းခဲ့ပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အလိုင်းဝိုင်းကိုကိုးပါပြီး Reuters သတင်းမှာရေးပါတယ်နိုဗ ెంబ ာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုယ်တိုင်အင်ရှင်ဖြစ်ကမန်ကထက်လုတ်ကျင်းပမဲ့ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေတာရင်းမှာရှိတဲ့တန်တမန်တော်များများပြောဆိုချက်ကိုကိုးကားပြီးရေးထားတာပါမြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးဘိုင်းကမဟုတ်တဲ့ပုံကိုတူဦးကိုသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းဝေးပွဲတွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလေးနိုင်ငံကလိုလားချောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရအရာရှိတွေကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်
ဘယ်လာရုစ်အစိုးရနဲ့ဇက်ဒေတာမှာဖြစ်ရဖြစ်စေမဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ကပြည်တင်ရှုတ်ချလိုက်ပါတယ်။အိန္ဒိယပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားသူတွေရှိတဲ့အကြောင်းသတင်းတွေထွက်လာတဲ့ကြာသပတေးနေ့မှာပြောလိုက်တာပါ။နောက်ထပ်တည်ချေထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘယ်လာရုစ်အစိုးရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရပ်ဖို့လဲ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေကိုအကန့်အသတ်မရှိအမြန်ဆုံးတောင်းခွင့်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဘယ်လာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ္ဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အရှေ့လက်ပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုကတွန်းပို့ခဲ့တာလို့လဲဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်
Pfizer ကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10သန်းကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတ Joe Biden ကကြေညာနေ့မှာကြေညာပါတယ်။ American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ကုသရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့ဆီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမ္မတအင်ဂျီရောကအကြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ $5.29 billion ပေးမှာဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကနေတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်သက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိရှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer က COVID တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုသေဆုံးမှုရာခိုင်နှုန်း50%အထိရှော့ချနိုင်ခဲ့ပါတယ
်တောင်ကြနေမနဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဇာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဘဟုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ် နေပြည်တော်မှာမစ္စတာဆာဇာဂါဝါတွေ့ဆုံခဲ့တယ်ဆိုတဲ့လွတ်တော်အမဟောင်းဒေါ်ဆုဆုလွင်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာဂါဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့တယ်ဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့ကောင်းဆောင်တွေတွေ့တယ်ပါညာဆိုပြီးတော့ကိုဆဆကဝါပြောတော့တာလीအဲအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးပြဆိုဆဆကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟိုပေါ်ဒီဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူ foundation နေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့ပြင်ကြည့်ရတယ်ဒါမှမဟုတ်တကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတယ်ဟိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဗဟိုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုနဲ့တွေ့ကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိသလိုသူ့ရဲ့တွေ့ဆုံနေဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျာအဲ့ဒါမမှန်ဘူးအဲ့တော့ဒါရဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုရေးအရာသူတူအချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းဒါတော့သူတို့ကိုပုံကိုကြီးရတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူကိုတာဝန်ပေးအပ်ထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုပေါ့နော်ဆောင်ရွက်ဒီထဲမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးပြတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာနာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEO က2ယောက်ပဲရှိတယ်ပြဦးတင်ထူးမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားနည်းတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ကဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အယံ CEC တယောက်ရဲ့ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအာနာမသိင်ခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်ဥက္ကဋ္ဌအပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားကြရရှိတယ်။အဲ့ဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်တဲ့သူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်တစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမျိုးရှိပါတယ်လို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ NLD ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့ VOA ကသတင်းရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြင်ပါတယ်မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကယားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုပ်နိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ဒေသတွေတဲကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရစ်ယာန်ဘာသာဝင်အများစုနေထိုင်ကြပါတယ်။ စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တဆွဲတာဖျားချောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့်ဖျားချောင်းကိုတွားရောက်တရဲတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
ဟိုအရင်ကဆိုနဟခါဖန်တလန်ပဲတောင်းတက်လာတဲ့ချိန်မှာသူတို့ဖျားချောင်းဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော်ကားတာပေါ့ဖျားချောင်းရအသုံးဆောင်တွေတချို့ဆိုရင်ဖျားချောင်းတွေမီးရှို့တယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားချောင်းပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားချောင်းတက်မယ်နေရာတွေမရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝေပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝေပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝေပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဗောနော်ဖျားကြောင့်မှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်တို့ဖျားရဆိုတော့အတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဖျားကိုရှိခိုးနိုင်တယ်ဗောနော်ဒါပေမဲ့တိုက်ပွဲအဲ့လိုချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးတော်တဲ့တောင်တဲ့မှာပဲကျွန်တော်တို့ကြီးနေတယ်အခက်အခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကြရားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝေပြူဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေတည်တည်တာပုံများတာပေါ့နော်။အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝေပြူကူးကွယ်ခြင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြာရှိခိုးတာတွေဝူပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားချောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားချောင်းဆိုရင်တက်တူကြီးရှေ့မှာလှုပ်ဆူအောင်အပဟောင်းလောင်းကြီးဖြစ်အောင်ဖျားချောင်းထဲမှာလာစုပြီးမနေရအောင်ဆိုရင်ချိန်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်နေချူထားတာတော့ဥပမာကျွန်တော်တို့ဒီမော့ဆိုမြို့နယ်ကတော့ငန်းသာကက်တပစ်ဖျားချောင်းဆိုလည်းအရှင်းမျက်နှာစာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးဝမ်းနည်းစရာတောင်းပါလေလို့ဆိုတော့ဒါတွေကပါတာရေးအဆောက်အဦတွေမလို့ခင်းနေဟာတွေလှုပ်တဲ့အခါမှာတကယ်လည်းဒီပါတာရေးမှာချူထောက်ခံရတယ်နောက်ပြီးတော့မှဒီအချိန်မှာကျွန်တော်တို့ဒီကိစ္စမှာလည်းဘာသာရေးလက်ကြည့်ရမလဲဆိုတာကိုတော့အများဆုံးရရှိနေတူသင်ပြီးတော့ဘာသာရေးသင်ပြီးရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဖျားချောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဦးကမောင်စိုးမင်းတင်ပြခဲ့တာပါခင်ဗျာ။အခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါ။ပြင်သစ်နိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane Von First and Buck Su ရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှှရှားသူမတ်ဝူဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်လူအခွင့်အရေးလူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှှရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့Diane von Furstenberg DVF စုချီးမြှင့်ခံသူတွေထဲမှာမြန်မာနိုင်ငံကလူခွင့်တက်ကြွလှူရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF စုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
You know and you only came to realize when you get this kind of award it was like you did something right
ဒီလိုစုမျိုးချီးမြှင့်ခံရတာကြောင့်ကျမလောက်ရက်တွေမှန်ကန်တယ်ဆိုတာကိုနားလည်သဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အတိမတ်ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုစုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူချေနိုင်မိတယ်လို့အတိတ်ပဲရှိတယ်လို့ခံစားရပါတယ်
မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခွနနဲ့အကျဉ်းကြခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကမျိုးသမီးနဲ့လူနည်းစုခွင့်ရေးအပါအဝင်လူခွင့်ရေးအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီဆုချီးမြှင့်ခံထားရပါတယ်။ဒီနေ့ DVF ဆုကို International Award နိုင်ငံတကာဆုLifetime Leadership ဦးဆောင်မှုဆိုင်ရာဘဝတသက်တာထူးဆန်းဆုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award ဆုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီဆုကတခြားကျွန်မရဘူးတဲ့ဆုတွေနဲ့လုံးဝမတူပါဘူး။ကျွန်မအနေနဲ့ဘာပြောရမှန်းမသိလောက်အောင်ကိုဖြစ်သွားပြီးတော့ချက်သိန်းတွေလည်းချမိပါတယ်။ဗနီဆာနာကတဲ့မိကွန်ပြောတဲ့တလျှောက်လုံးကျွန်မမျက်ရည်တောင်ကျမိပါရယ
်ကလာရိုဆာဝတ်ဟာပြီးခဲ့တဲ့ဧပြီလကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြမနွေဦးတော်လိုင်းကြီးနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါတယ်ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်တဘာဝပတ်ဝန်းကျင်အရေးလှူရှားသူဗနက်ဆာနာကတီလေနိုင်ငံတကာဆုချီးမြှင့်ခံခဲ့ရပါတယ
် Only action will reduce emissions.Which is why I'm
still လုံဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာပြဿနာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလိုအပ်နေတဲ့ဒေါ်လာပြည်လဲမောင်းများစွာနဲ့ပတ်သက်ပြီးတော့စီးဆက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကဘာလုံးဆိုင်ရာရေရှည်တည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါလေ
။ Lifetime Leadership ဆုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကြွယ်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လို့ရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်။ဒီဆုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ
် You know COVID was not good for women. I mean, we lost about
COVID ကာယောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူး။ကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလုပ်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်။ပြီးတော့ Afghanistan ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူး။ဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်
။ပြည်ထောင်နိုင်ငံ Paris မြို့မှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့ DVF ဆုချီးမြှင့်ပွဲအခမ်းအနားကိုတော့ဥရောပဘိုးဘန်ဥက္ကဋ္ဌ Christine Lagarde လည်းတက်ရောက်ခဲ့တာပါ။ DVF ဆုကိုအရင်ကချီးမြှင့်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg, American သမ္မတကရောဟောင်း Hillary Clinton,နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့မှုပါတယ်။2010ပြည့်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီဆုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေအတွက်ရှည်တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှူရှားကြတဲ့ကမ္ဘာတစ်ဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျော်ကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောဂါထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်အထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ခွဲကျော်ရှိနေတယ်ဆိုပြီးထိုင်းဆိုရကတရားဝင်ထုတ်ပြန်ထားပါတယ်အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့အထိလဝက်အတွင်းမှာ9000ကျော်အထိရှိနေပြီဆိုပြီးထိုင်းနိုင်ငံကတ်ယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
အာဒီနိုမာလာတီအန်နီကနေ15ရက်ပေါ့လေ15ရက်အတွင်းပေါ့နှစ်ပတ်အတွင်းပါပေါ့နှစ်ပတ်အတွင်းပါပဲအာဒီနိုင်ငံကလေးတွေဖုန်းနေလူကြီးက9000 140ဦးရှိတယ်လို့အဲ့ထုတ်ပြန်ခြင်းရဲမှာပါပါတယ်ဟာလာနှစ်ပတ်အတွင်းမှာနိုမာလာတီအန်နီကနေ15ရက်အတွင်းမှာဖုန်းနေအဲဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထဲမှာအာ၄ဘုံပုံနေဆိုလို့ရှိရင်သုံးဘုံလောက်ကမြန်မာနိုင်ငံသားအများကြီးကိုကြိုးလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကယောဂါကြောင့်ထိုင်းနိုင်ငံကအင်းနီနာချင်းနိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနေဆက်တွေဖြစ်တဲ့ရနောင်းကော်တောင်မဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရပူရီပရာကျုခီရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြန်မာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်ဒါပေမဲ့လည်းအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့အခါမှာထိုင်းနိုင်ငံကထိန်းသိမ်းတဲ့စခန်းတွေအချုပ်တွေနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ
်နေဆက်တွေရှောက်ကနေပြီးတော့ခိုးလာတယ်များတယ်များလုံးအကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခြေအနေတွေဟာထိန်းသိမ်းစခန်းတွေမှာသူလူတွေပြစ်ချက်နေတယ်ဆိုပြီးတော့ထိုင်းတော်ဝင်ရှိရလူတွေဒေသတော်ဝင်ရှိရထိုင်းနိုင်ငံတော်ဝင်ရှိရဒီအလားပိုင်းအတိုင်းဝန်းကနေလည်းသူပြောထားတာရှိပါတယ်ခိုးလာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိမရှိစစ်ဆေးပြီးတော့လာရလမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်တော့လွှတ်ကြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလုံဆောင်နေရတယ်လို့သူကပြောလာပါတယ
်နေဆက်ဖြတ်ကျော်ပြီးနေ့စဉ်ရာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကိုင်တွယ်ဖို့အတွက်အခက်ခဲတွေ့နေပုံရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကန်အခက်ခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလန်းနေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသပ်တဲ့မနေ့ရှိနေပါတယ်ရှင
်မေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာပဲမြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ရခိုင်ပြည်သူတွေရခိုင်နှုန်းအပြည့်ကတော့ဒီရခိုင်တက်တော် AA ကတရားစီရင်ရေးရအုပ်ချုပ်ရေးရ